ဒီဇင်ဘာလအစောပိုင်းကအိန္ဒိယနိုင်ငံနယူးဒေလီမြို့မှာအုပ်စုလိုက်လူမဆန်အောင်မတရားပြုကျင့်မှုတန်ခံခဲ့ရတဲ့အကြောင်းသူလေးဟာဥကောင်းပိုင်းဒဏ်ရာပြင်းထန်တဲ့အတွက်ဥနောက်ဒဏ်ရာရခဲ့ပြီးတော့သူ့ရဲ့အသက်ရှင်သန်ရေးအတွက်ကြိုးစားရုန်းကန်နေရတုန်းဖြစ်တယ်လို့သူ့ကိုကူးတမှုပေးနေတဲ့စင်ကာပူဆေးရုံကပြောလိုက်ပါတယ်။အသက်23နှစ်အရွယ်ဒီအကြောင်းသူလေးဟာအုပ်နောက်မှာပြင်းထန်တဲ့ဒဏ်ရာရထားရုံမကဝမ်းကောင်းပိုင်းဆိုင်ရာခွဲစိတ်မှု3ချိန်အတွင်းဖြစ်ပေါ်ခဲ့တဲ့နှလုံးရဆိုင်နဲ့ဝေဒနာကိုပါခံစားနေရတယ်လို့စင်ကာပူ Mount Elizabeth ဆေးရုံအုပ်ချုပ်ရေးအဖွဲ့အကြီးအကဲ Dr. Kelvin Lowe ကတောက်ကြနေကပြောဆိုပါတယ်။သူမဟာဝမ်းကောင်းတဲ့အဆုတ်မှာပိုးဝင်တဲ့ဝေဒနာခံစားရတာကြောင့်ဒီဝေဒနာတွေအားလုံးကိုရင်ဆိုင်ပြီးတော့အသက်ရှင်သန်နိုင်ဖို့ကြိုးစားကုသပေးနေတယ်လို့ Dr. Lowe ကအရှင်းပြပါတယ်။မတရားပြုကျင့်ခံခဲ့ရတဲ့အိန္ဒိယအကြောင်းသူလေးဟာအလွန်အမင်းစိုးရင်ရတဲ့အနေအထားနဲ့ဆေးရုံကိုရောက်လာခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေကသူမကိုနယူးဒေလီဆေးရုံကနေစင်ကာပူကိုလေယာဉ်နဲ့သေဆောင်လာခဲ့တာဖြစ်ပါတယ်။သူမဆေးရုံရောက်လာခြင်းကစပြီးတော့သက်ဆိုင်ရာအထူးကူဆရာဝန်အဖွဲ့တွေကမနာတမ်းကုသပေးနေကြပြီးလာမယ့်ရက်အနည်းငယ်အတွင်းမှာသူ့ရဲ့အခြေအနေတည်ငြိမ်မှုရအောင်တတ်နိုင်သမျှနည်းလမ်းတွေနဲ့ကြိုးစားပြီးကုသနေကြတယ်လို့ဒေါက်တာ Kelvin Lowe ကပြောဆိုပါတယ်။ဒီဇင်ဘာ16ရက်နေ့ကဘတ်စကာဒဇင်းပေါ်မှာဒီကျောင်းသူလေးကိုကားပေါ်မှာပါလာတဲ့အမျိုးသားတစုကမတရားပြုကျင့်စော်ကားပြီးတဲ့နောက်ခေါင်းကိုတန်တုံနဲ့ရိုက်ပြီးကားပေါ်ကပစ်ချထားခဲ့တာဖြစ်ပါတယ်။အိန္ဒိယရဲတပ်ဖွဲ့ကမရင်းကျင်တပ်ဖြတ်တယ်လို့ဆွဆွဲခံထားရသူ6ဦးကိုဖမ်းဆီးထိန်းသိမ်းထားလိုက်ပြီးဖြစ်ပါတယ်။